1989နောက်ပိုင်းနိုင်ငံတော်ဝန်ဆက်သွယ်ရေးကဏ္ဍဖွံ့ဖြိုးတိုးတက်လာတယ်လို့စစ်စွဲရဲ့နေစဉ်တို့သတင်းစာတွေမှာဖော်ပြပါတယ်။လွန်ခဲ့တဲ့ဇွန်လ28ရက်နေ့တို့သတင်းစာတွေမှာဆိုရင်1988ခုနှစ်ကနေအခု2010ခုနှစ်အတွင်းတိုးတက်လာတဲ့ဆက်သွယ်ရေးကဏ္ဍဆိုပြီးတော့လည်းဖော်ပြထားတာတွေ့ရပါပဲ။ဒါပေမဲ့အင်တာနက်ဆက်သွယ်ရေးနှေးကွေးလွန်းတဲ့အကြောင်းတွေအင်တာနက်စာမျက်နှာအတော်များများဝေရောက်ကြည့်ရှုခွင့်မရအောင်ပိတ်ပင်ထားတာတွေမိုဘိုင်းတယ်လီဖုန်းတွေခေါ်ဆိုရခက်ခဲတာတွေကိုပြည်သူလူထုကြားမှာနေ့စဉ်လိုလိုပြောဆိုနေတာတွေကြားရပါတယ်။အထူးသဖြင့်ရွေးကောက်ပွဲမတိုင်ခင်ကနဲ့ရွေးကောက်ပွဲပြီးတဲ့နောက်အခြေအနေမတူဘူးလို့ပြောကြပါတယ်။ဒါနဲ့ပတ်သက်လို့ရန်ကုန်မြို့ကလူငယ်အမျိုးသမီးတူပြောတာကအ
င်တာနက်ကအခုအလန်းလေးနေရတယ်။ဒီလိုပိုင်းနေပို့ရစစ်ကဘာလို့ထားလဲမသိဘူး။အဲ့ဒါဗီဒီယိုဖာရလေ15မိနစ်လောက်ဖြစ်တယ်အတင်းမိနစ်လောက်သူဖြစ်တယ်အခုလိုအဲ့ဒီဖိုင်ကိုလည်းတိုက်တယ်တော့တော့အလုံးမဟုတ်ဘူးဒီတော့မှမတိုင်ရင်ငါထက်ဆောင်လို့ဖြစ်ဘူးကောင်းတော့ဟာဒီတော့ပေါ်ပတိုင်ရင်သူချက်ထားပြည့်နောက်ပိုင်းလေနောက်ခုအချိန်နဲ့ပြန်ရောက်တယ်လို့လေဟိုစာစစ်ကြရပါရအစီအကြီးရအထူးပြုပြီးတော့ဝမ်းနေဟာလေဆိုရင်နှောင်ကြီးအောင်လုပ်ထားတာကိုမျိုးရှိတယ်
ဖြစ်တဲ့ဘုဒ္ဓသတင်းနဲ့ဖြော်ပြရေးတွေရှာဖွေဖတ်ရှုနိုင်ဖို့နိုင်ငံတကာမှာသုံးစွဲနေကြတဲ့ GOOGLE Google Internet စာမျက်နှာဆိုရင်လည်းမြန်မာနိုင်ငံထဲမှာကောင်းကောင်းမွန်မွန်ကြည့်ရှုမရကြဘူးလို့ပြောကြပါတယ်။ဒါအပြင်ရုပ်မြင်သံကြားဗီဒီယိုစတဲ့ရုပ်သံပေါင်းစုံလွှင့်တင်ထားတဲ့ YOUTUBE youtube.com ဆိုတဲ့ Internet စာမျက်နှာကိုလည်းမြန်မာနိုင်ငံထဲကနေတိုက်ရိုက်ဖွင့်ကြည့်လို့မရဘူးလို့ဆိုပါတယ်။ဒါပေမဲ့ရန်ကုန်မြို့အခြေစိုက်ကုလသမဂ္ဂအပအဝင်နိုင်ငံတကာရုံးတွေမှာတော့အဲ့ဒီ youtube.com ကိုဖွင့်ရတာလွယ်ကူတယ်လို့ပြောပါတယ
်။နိုင်ငံတကာရုံးတွေမှာဆို youtube တွေပါလေဆိုအလွန်ကြည့်လို့ရတယ်။ UN ရုံးတွေပါဆို youtube တော့အလွန်ကြည့်လို့ရတယ်။ဒီ ground အဲ့ဒါလက်ဆိုင်မှာဆို youtube www.youtube.com ဆိုတော့ဖွင့်အခြားဆော့ဖ်ဝါနေပြန်ကျော်ဖွင့်လာတာလို့ပါတယ်။အဲ့ဒါကြောင့်နည်းနည်းအဲ့ဒါလို့နည်းနည်းအဲ့ဒီကျော်ရဲ့ software တွေပါနည်းနည်းကျွမ်းနေရှိမှလေ။ဒါတော့ပုံမှန်တုံးနေတဲ့အတုံးနဲ့ဒီလိုအဖြစ်မပြေဘူးပေါ့နော်။
youtube.com ဆိုတဲ့ website ဟာဘယ်သူမှဆိုကိုရိုက်ထားတဲ့သတင်းမှတ်တမ်းရုပ်ရှင်အတိုတွေကိုလွတ်လွတ်လပ်လပ်အခမဲ့လွှင့်တင်နိုင်သလိုကြည့်ရှုလို့လည်းရတဲ့ internet ဆာမျက်နှာဖြစ်ပါတယ်။ဒါ့အပြင်အဲ့ဒီ youtube ပေါ်မှာဘာသာရပ်ပေါင်းစုံအခမဲ့လေ့လာနိုင်ပါတယ်။ American ပြည်တော်စုက calling နဲ့တက်ကတူတွေမှာတော့ youtube website ကသက်ဆိုင်ရာဘာသာရပ်တွေကိုဖွင့်ပြပြီးကျောင်းသားတွေကိုသင်ကြားလေ့ရှိတာတွေ့ရပါတယ်။ဥပမာအနေနဲ့ဆိုရင်အဲ့ဒီ youtube ပေါ်မှာ guitar တီးနီးလေ့လာနိုင်သလိုကမ္ဘာနိုင်ငံအသီးသီးကသချင်းပေါင်းစုံကြီးစုနားထောင်နိုင်ပြီးဤပညာတွေတောင်လေ့လာနိုင်တဲ့အင်တာနက်စာမျက်နှာပါ။ဒါကြောင့်အဲ့ဒီလို website မျိုးတွေအလဲတကူဖွင့်ကြည့်ခွင့်မရတာဟာမြန်မာနိုင်ငံသားတွေသူများနိုင်ငံသားတွေထက်ခင်နောက်ကျဖို့ဖြစ်နေတယ်လို့ပြောကြပါတယ်။မြန်မာနိုင်ငံသားတွေနောက်ထပ်ခင်နောက်ကျစရာဖြစ်နေတဲ့အကြောင်းတစ်ခုကတော့လက်ကင်တယ်လီဖုန်းကနေအင်တာနက်ဆက်သွယ်ရေးတိုက်ရိုက်ရတဲ့ဤသုံးခွင့်မရတဲ့ကိစ္စပါ။ဆိုလိုတာကနောက်ဆုံးပေါ်လက်ကင်ဖုန်းတွေမှာကျိုးမဲ့အင်တာနက်ဆက်သွယ်ချက်ပါရှိတဲ့အတွက်တယ်လီဖုန်းရောအင်တာနက်ပါတွဲသုံးလို့ရအောင်တည်ထွင်ထားတာပါ။အဲ့ဒီနောက်ဆုံးပေါ်လက်ကင်ဖုန်းတွေကိုမြန်မာနိုင်ငံသားတချို့သုံးဆွဲနေကြတာသတင်းတပ်ပုံတွေမှာတွေ့ရပါတယ်။ဒေါ်ဆန်းစုကြည်ဗိုလ်ချုပ်ဆေးကိုသွားတဲ့နေ့ကဆိုရင်သူ့နားမှာဝိုင်းအောင်နေတဲ့လူကြီးစီမှာလည်းနောက်ဆုံးပေါ်လက်ကင်ဖုန်းတွေကင်ဆောင်လာတာတွေ့ရပါတယ်။ဒါပေမဲ့အဲ့ဒီဖုန်းတွေကတယ်လီဖုန်းဆက်ယုံဓာတ်ပုံရိုက်ယုံကလွယ်လို့တခြားနည်းပညာတွေသုံးလို့မရပါဘူး။တိုးတက်တဲ့နိုင်ငံကလူတွေဆိုရင်သွားရင်လာရင်နဲ့လိုအပ်ရင်ချက်ချင်းဆိုသလိုတယ်လီဖုန်းကနေအင်တာနက်ဖွင့်ကြည့်နိုင်ပါလေ။ဒါပေမဲ့မြန်မာနိုင်ငံသားတွေကတော့အဲ့ဒီနောက်ဆုံးပေါ်တယ်လီဖုန်းတွေကိုဈေးကြီးပေးဝယ်သုံးနေကြပေမဲ့အပြည့်အဝအသုံးချခွင့်မရပဲဖြစ်နေပါလေ။ဒါဆိုရင်ဘာကြောင့်အဲ့ဒီတယ်လီဖုန်းတွေသုံးဆွဲနေကြလဲဆိုတော့စောစောကရန်ကုန်မြို့ကလူငယ်အမျိုးသမီးတူက
သုံးလို့မရမှန်းသိရနေလေဒီမှာအဲ့ဒါဘလူးဘောမဲ့တောင်တောင်ဖန်ဆန်ဆန်လောက်ဆိုပြီးဒီဖြစ်နေအောင်ဒီဖုန်းဟန်ဆက်ကဒီမှာ iPhone မှာတော့တိုင်ရတယ် iPhone က application တွေအကုန်သုံးလို့လည်းမရဘာမှလည်းသုံးလို့မရဘာနဲ့လဲတိုင်နေတော့အဆောင်အောင်တစ်ခုနေနဲ့ကြာရတာပဲဒီတိုင်နဲ့ဟန်ဆက်ကဘလောက်တန်လဲလို့အခုအထက်ထက်တဲ့မှာ6သိန်းလောက်ရှိရလို့ပြောအစ်စ်ဘော်8 GB defier ဘစ်ကူနေတယ်ဆိုတော့6သိန်းလောက်ရှိတယ်သုံးလိုက်ပါပဲ
အခုဆိုရင်ရန်ကုန်မြို့ကခင်မီကုန်တိုင်းတချို့မှာကျိုးမဲ့အင်တာနက်ဆက်သွယ်ရအောင်ဆောင်ရွက်ပေးတာရှိတယ်လို့ဆိုပါတယ်လူငယ်တွေကလည်းအဲ့ဒီနေရာတွေကိုသွားပြီးသ တို့ရဲ့လက်ကင်ဖုန်းတွေကနေတစ်ဆင့်အင်တာနက်သုံးကြတာတွေရှိနေပါတယ်။အဲဒီမှာအင်တာနက်ကိုဘာအတွက်အသုံးပြုနေကြလဲဆိုတော့စောစောကလူငယ်အမျိုးသမီးက
Hyper Map ဒီမှာရတယ်။ Hyper Map ဆိုအခု different နဲ့တောင်ပြည်သားဟာတော့မှာရတယ်။တချို့ City Map ဆိုင်ဒီမှာရတယ်။ City Map ရှိတဲ့ shopping center တွေကဂျန်ရှင်8တို့ဂျန်ရှင်မော်တန်တို့အဲလို shopping mall တွေမှာပြီးရတယ်။အဲ့လိုဖုန်းတွေကိုကိုင်းအဲ့လို area တွေကိုကြားပြီးတော့အဲ့ဒီဖုန်းနဲ့ခဲရခဲစစ်ဂျီတော့ချက်တယ်လူကိုချက်တင်လုပ်တဲ့လူအဲ့လိုဒီတစ်ခါကျဟို fashion တဘောနဲ့သုံးတာတော့တွေ့တယ်
။ကချင်ပြည်နယ်မြကြီးနားမြို့မှာဆိုရင်လျက်စမီပုံမှန်မရတဲ့အခက်ခဲ internet နှေးကွေးတဲ့အခက်ခဲတွေကြောင့်သုံးဆွဲတဲ့သူတိတ်မရှိတော့သလို internet ဆိုင်တချို့ပိတ်လိုက်ရတာတွေလည်းရှိတယ်လို့ဒေသခံတဦးကပြောပါတယ်။သောရရှင်များခင်ဗျာကမ္ဘာပေါ်မှာအမြင့်ဆုံးတောင်ဖြစ်တဲ့ Everest တောင်မှာတော့အင်တာနက်သုံးလို့ရပြီဆိုတဲ့သတင်းတစ်ပုဒ်မကြာခင်ကဖတ်လိုက်ရပါတယ်။မြန်မာနိုင်ငံမှာတော့တယ်လီဖုန်းတွေခေါ်ဆိုရခက်ခဲနေစေဖြစ်သလို website အတော်များများကြီးစုခွင့်ပိတ်ပင်ခံရပြီးအင်တာနက်မြန်နှုန်းကိုလည်းထိန်းချုပ်ခံရစေဖြစ်တယ်လို့ပြောဆိုကြပါတယ်ခင်ဗျာ။